ကြည်ရင်းဒီမိုကရေစီအင်အားစုတွေကနိုင်ငံတကာအတိုင်းဝိုင်းကပါအလေးထားစောင့်ကြည့်နေတဲ့ရွေးကောက်ပွဲဥပဒေကိုစေဆိုးရကမတ်လ10ရက်နေ့ရက်စွဲနဲ့ပြဋ္ဌာန်းလိုက်ပါပြီ။တင့်မြင့်ဆောင်2010ကနေ9မြင့်ဆောင်2010အထိထုတ်ပြန်ထားပါတယ်။အဲ့ဒီမှာအရေးကြီးဆုံးချက်ကနှစ်မြင့်ဆောင်2010ဖြစ်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေဖြစ်ပါတယ်။အခမ်းအနားပါဝင်တဲ့အဲ့ဒီဥပဒေမှာပါတီတည်ထောင်လို့သူတွေအတွက်ကြာထမ်းချက်၈ခုသတ်မှတ်ထားပါတယ်။ဒီသတ်မှတ်ချက်တွေထဲမှာထောင်ဒဏ်ကျခံနေရသူမဟုတ်ချင်းဆိုတဲ့အချက်ပါဝင်နေပါတယ်။ဒီအချက်ဟာဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေကိုရည်ရွယ်ပြီးကန့်သက်ထားတဲ့အချက်ဖြစ်တယ်လို့ American အခြေစိုက် US Campaign for Burma အဖွဲ့ရဲ့ညွှန်ကြားမှုကိုအောင်တင်ကပြောပါတယ်
။ကျွန်တော်တို့ကစိုက်တဲ့ဒီရွေးကောက်ပွဲကိုယုံကြည်မှုလည်းမရှိဘူး။နောက်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေညှိနှိုင်းရလဲဟိုတရားနှစ်တန်းမှုမရှိဘူးဆိုတော့ကျွန်တော်တို့ကကြိုတင်ခံမှန်းမိတာပါ။ဆိုတော့အခုနောက်ပါထုတ်ပြန်တဲ့အခါကျတော့ဒီနိုင်ငံရေးပါတီများမှတ်ပုံတင်ဥပဒေပေါ့နော်။အဲ့လိုလျှောက်ကြည့်တဲ့အခါကျတော့တော်တော်ကြီးကိုမတရားမမျှတတဲ့အချက်လက်တွေတွေ့ရတယ်။အဲ့ဒါပါလဲဆိုတော့ပုံမှန်လေးပေါ့နော်ပုံမှန်လေးမှာဆိုရှင်ပါတီတီထောင်လို့သူများအတွက်လိုအပ်တဲ့အရေးချင်းတွေပေါ့အဲ့အရေးချင်းတွေမှာပါသလဲဆိုတော့ဟိုထောင်နဲ့ကြခန့်နေရဆိုမဟုတ်ချင်းဆိုရအချက်ပါတယ်ဆိုတော့ဒီပုံမှန်လေးသဘောတရားရဟိုထောင်နဲ့ကြခန့်နေရဆိုလို့ရှိရင်နိုင်ငံပါတီတီထောင်လို့မရဘူးပေါ့နော်ဆိုတော့ထောင်နဲ့ကြခန့်နေရဆိုတဲ့အခါမှာဒေါ်ဆန်းစုကြည်ပါဝင်ကျွန်တော်တို့ဟိုနိုင်ငံရေးအကျဉ်းသားအလုံးဟာနိုင်ငံပါတီတီထောင်ခွင့်မရှိဘူးဆိုတဲ့အတိတ်ပဲတက်ရောက်တာပေါ့
ဒီပြဋ္ဌာန်းချက်၈ခုမှာထူးခြားတဲ့အချက်တစ်ချက်ကလည်းပါတီတီထောင်လို့သူတွေဟာဧည့်နိုင်ငံသားဖြစ်ခွင့်ရှိတယ်လို့ဆိုထားပါဗျ။မြန်မာနိုင်ငံမှာအရင်ကပြဋ္ဌာန်းခဲ့တဲ့ရွေးကောက်ပွဲဥပဒေတွေအရဆိုရင်ဒီလိုအချက်မျိုးပါဝင်တာမတွေ့ရဘူးလို့အာရှလူ့ခွင့်ရေးကော်မရှင်ကရှင့်နေဦးမင်းလူကပြောပါဗျ
။ဒီဧည့်နိုင်ငံသားနိုင်ငံသားဆိုတဲ့ကိစ္စရပ်ဒီမှာကျွန်တော်တို့ဒီ1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေတွေ1986ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေတွေမှာရှင်းရှင်းလင်းလင်းပဲပြဋ္ဌာန်းထားတာရှိပါတယ်။ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဖွဲ့စည်းအုပ်ချုပ်ပုံရနိုင်ငံရဲ့အထုပ်ရာအာဏာပိုင်ထဲမှာပါဝင်ဖို့ဆိုလို့ရှိရင်တော့နိုင်ငံသားဖြစ်ဖို့လိုပါလေအစိုးရပြောသလိုမျိုးအဲ့နိုင်ငံသားဖြစ်ရမယ်အဲ့နိုင်ငံသားအဆင့်မဟုတ်သေးတဲ့သတ်မှတ်ထားတဲ့သူအဆင့်နေပါလေဆိုတော့တော့ဖွဲ့စည်းပုံအခြေခံဥပဒေရခွင့်ပြုထားတာကိုအရင်နှုန်းကမဖတ်လည်းမဖတ်ခဲ့ဘူးတွေ့လည်းမတွေ့ခဲ့ဘူးဖြစ်တယ်အဲ့တော့ဒီလိုမျိုးအခုလိုပြဋ္ဌာန်းခြင်းဟာလေကျွန်တော်တို့ဒီတိုင်းသားဒေသတွေမှာပါဝင်လာတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတွေဖြစ်နေနောက်ပြီးတော့တခါတိုင်းရင်းသားဒေသကြီးနောက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသပြည်နယ်အဲ့ဒီလိုမျိုးဒီမှာပါဝင်နိုင်ဖို့အတွက်ဒီစစ်ဆိုးရွားကနေပြီးတော့ဖန်တီးတဲ့ကိစ္စလို့ကျွန်တော်တို့တင်ပြယူဆတယ်အဲ့တော့ဒီလိုကိစ္စရမျိုးကကျွန်တော်တို့မြန်မာနိုင်ငံရဲ့ရှေ့လာလာတွေကျွန်တော်တို့ကတော့မကောင်းဘူးလို့ပြင်ယူဆတယ်ဒါကတော့မဖြစ်သင့်ဘူးလို့ကျွန်တော်တို့ပြောချင
်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရဆိုရင်ပါတီဝင်များအဖြစ်စည်းရုံးမဲ့နေရာမှာလဲပုံမှန်30ဆိုပြီးကန့်သက်ချက်တွေရှိနေပါတယ်ဒေါ်အောင်ဆန်းစုကြည်အပါအဝင်စေဆိုးရရဲ့ထိမ့်သိမ်းခံထားရသူတွေအနေနဲ့ပါတီဝင်ဖြစ်ခွင့်တောင်မရှိတဲ့အခြေအနေရောက်နေတယ်လို့ဦးအောင်တင်ကပြောပါတယ
်အဲ့မှာပါတီဝင်ဖြစ်ဖို့ဆိုလို့ရှိရင်တုံးစံတိုင်းနိုင်ငံသားလက်မှတ်ရပြီးသူဖြစ်ရမယ်တော့အသက်ဆက်ရှင်နေပြည်သူဖြစ်ရမယ်တော့ဟိုသာသနာဝင်တယ်မဟုတ်ရဘူးနိုင်ငံဝင်တယ်မဟုတ်ရဘူးလို့ပြီးတော့ဟိုထောင်နိုင်ကြခံနေရသူမဟုတ်ရဘူးဆိုတော့ပါတယ်ဆိုတော့ခုနပုံမှန်လေးမှာကျတော့ဒီထောင်နိုင်ကြခံနေရဆိုလို့ရှိရင်နိုင်ငံရေးပါတီတီထောင်မှမရှိဘူးအဲဒီခုပုံမှန်30မှာကျတော့ဟိုထောင်နိုင်ကြခံနေရဆိုလို့ရှိရင်နိုင်ငံရေးပါတီမှာပါဝင်ခွင့်တောင်မရှိဘူးလို့ရေးထားတော့ပါဗျာဆိုတော့ဒီပုံမှန်လေးနဲ့ပုံမှန်30အခုပေါင်းလိုက်တဲ့အခါကျတော့ဒီကျွန်တော်ဒေါ်ဆန်းစုကြည်ပါဝင်နိုင်ငံရေးကျင့်တိုက်အားလုံးဟာဟိုနိုင်ငံရေးပါတီတီထောင်ခွင့်လည်းမရှိဘူး။အဲပါတီမှာပါတီဝင်ဖြစ်ဟိုပါဝင်ခွင့်တောင်မရှိဘူးလို့ကန့်သက်ထားတာတွေ့ရတယ်။ဒါအင်မတန်မှဟိုဆိုးဝါးတဲ့ဒီကန့်သက်ချက်တွေပါပဲ
။အခန်းသုံးပုံမှန်စနစ်မှာလည်းနိုင်ငံရေးပါတီတွေဆက်လက်ရည်တည်ပိုင်ခွင့်မရှိခြင်းဆိုတာပြဋ္ဌာန်းထားပါတယ်။ဒါနဲ့ပတ်သက်ပြီးဥအောင်ဒီရဲ့သုံးသက်ချက်ကတော
့ပုံမှန်စနစ်ကတော့ဒီပါတီတစ်ခုအောင်နိဒီအချက်တစ်ခုနဲ့ညီဆုံးလို့ရှိရင်နိုင်ငံပါတီဖြစ်ဆက်လက်ရည်တည်ပိုင်ခွင့်မရှိစေရပေါ့အဲ့မှာပုံမှန်အဲ့ဆက်နှစ်ကဲဟိုအပိုက်ကကြီး6မှာဗာရေးထားတယ်လဲဆိုတော့အဲ့ပုံမှန်30ပါအချက်တရရက်နှစ်ကန့်ညီခြင်းမရှိသောသူများကိုတဲ့ပါတီဝင်အဖြစ်မှထုတ်ပယ်ခြင်းပြုပဲတမင်ထင်ချန်ထားတယ်ဆိုလို့ရှိရင်အဲ့နိုင်ငံပါတီရဲ့ဆက်ပြီးရည်တည်ခွင့်မရှိဘူးလို့ပြောထားတယ်ဆိုတော့ကကြတော့ဒီမျိုးသားဒီမိုစီဖွဲ့ချုပ်ဒီရှမ်းတိုင်းရင်းသားမြတ်ဒီမိုစီဖွဲ့ချုပ်တို့ပေါ့ဗျာသူတို့ကနေပြီးတော့နော်ဆိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းဒေါ်အောင်ဆန်းစုကြည်နဲ့တကွာအချင်းကြနေတဲ့ဟိုပါတီဝင်တွေကိုမထုတ်သေးပဲနဲ့ ဟိုပါတီကိုပြင်ပတ်ဖို့တင်မယ်ဆရာရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ကလည်းဒီထောင်ကျနေတဲ့ဦးစိုင်းညွန့်လည်းတို့ဦးခွန်ထူးတို့ပါဝင်သူတို့ရဲ့ခေါင်းဆောင်တွေကိုမထုတ်ဖယ်ပဲနဲ့ဟိုပါတီကိုပြင်လဲမှတ်ဖို့တင်မယ်ဆိုလို့ရှိရင်သူတို့အဲ့ဒီပါတီတွေကိုရည်တည်ခွင့်မရှိဘူးလို့ဟိုဟိုဆုံးဖြတ်ထားတာတွေ့ရတယ်ဆွဲကကြတော့ဟိုတစ်ခါမှဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားများကိုရွေးကောက်ဖို့ဝင်လို့မရအောင်ဟိုနောက်တစ်ခါဟိုလွတ်မပေးဘူးနောက်တစ်ခါပါတီလည်းထောင်လို့မရပါတီဝင်ဖြစ်လဲပါလို့မရအောင်ဟိုကန့်တတ်တာတစ်ခါမှသူတို့ရဲ့မိခင်ပါတီတွေကိုတော့မှဆက်လက်ပြီးရည်တည်ဖို့ခက်ခဲအောင်ဟိုတမန်တကာရွေချက်ရှိရှိနဲ့ဟိုဖိနှိပ်ထားတာကျွန်တော်တွေ့ရတယ်ကြာဆိုတော့ဒီဥပဒေကအင်မတန်မှဟိုတရားမမျှတတဲ့ဥပဒေဖြစ်တယ
်အခန်းလေးပုံမှန်25ရက်ပြဋ္ဌာန်းချက်မှာလဲလက်ရှိတရားဝင်ရှိနေတဲ့နိုင်ငံရေးပါတီတွေအနေနဲ့ဆက်လက်ပြီးတော့တရားဝင်ပါတီဖြစ်ရည်တည်မယ်ဆိုရင်မတ်လ10ရက်နေ့ကစပြီးရက်ပေါင်း60အတွင်းကော်မရှင်ကိုရှောက်ထားရမယ်လို့ဆိုပါတယ်ဒါဟာနိုင်ငံရေးအကျဉ်းသားတွေပါတီဝင်အဖြစ်ရှိနေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်လိုမျိုးနိုင်ငံရေးပါတီတွေကိုဖိအားပေးတာမျိုးဖြစ်နေတယ်လို့ဦးအောင်တင်းကပြောပါတယ
်ပုံမှန်25မှာဒီလက်ရှိတည်ဆဲပါတီတွေအနေနဲ့ပေါ့နော်ဆက်ပြီးတော့နိုင်ငံရေးပါတီအဖြစ်ဟိုဆက်လက်တည်ရှိနေတယ်ဆိုလို့ရှိရင်ဒီဥပဒေပြဋ္ဌာန်းတဲ့နေ့ရက်ကစပြီးရက်ပေါင်း60အတွင်းကော်မရှင်ကိုရှောက်ထားရမယ်လို့ပါတယ်ဆိုတော့ရက်ပေါင်း60ဆိုတော့ဥပဒေပြဋ္ဌာန်းတဲ့ရက်ကစပြီးတော့ဟိုပြီးခဲ့တဲ့မတ်လ10ရက်နေ့ကစပြီးတော့2လအတွင်းပေါ့ဗျာအဲ့လိုရှောက်မှသာလေဥပဒေပြဋ္ဌာန်းချက်တွေနဲ့ကိုက်ညီလို့ရှိရင်စက်ပြီးတည်ရှိဝင်ရှိမယ်မရှိဘူးမရှောက်ဘူးဆိုလို့ရှိရင်ပါတီအနေနဲ့အလိုတရာပြတ်ပြတ်သွားပြီလို့ရေးထားတယ်ဆိုတော့ဟိုကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပဲကြည့်ပါစို့သူကတကယ်လို့များဟိုပါတီဖြစ်ဆက်လက်ရည်တည်ဖို့အတွက်ဟိုပြန်ပြီးတော့ကော်မရှင်မှာမှတ်ဖို့တင်မယ်ဆိုရင်တော့မှခုနကပုံမှန်လေးတို့ပုံမှန်30တို့စတဲ့အချက်တွေကိုသူကဟိုပြည်လျောင်လောက်ရမယ်ပုံမှန်လေးနဲ့ပုံမှန်30ရသူရဲ့ပါတီထဲမှာဒီနိုင်ငံရေးကျင်းသားတွေမပါဘူးသူကအရင်လောက်ရမယ်အဲ့လိုလောက်ပြီးတင်မှသာလေကော်မရှင်ကလက်ခံမယ်သဘောရှိတယ်အဲ့တော့အဲ့လိုလုပ်ဖို့ဆိုရင်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုလို့ရှိရင်တော်ဆန်းစုကြည်နဲ့အခြားချင်းကြားနေတဲ့ပါတီကောင်းဆောင်တွေကိုထုတ်ပြရမယ်ဒီထားရောက်လာနိုင်တယ်။အဲ့လိုပဲတခြားတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ဆိုလို့ရှိရင်ဥက္ကဋ္ဌဦးစိုင်းညွန့်နဲ့စရှိတဲ့တိုင်းသားကောင်းဆောင်တွေကိုဟိုထုတ်ပြရမယ်လက္ခဏာရှိတယ်။အဲ့ဒါလို့လုံးမသာလျှင်ရွေးကောက်ဘက်ကော်မရှင်ကလက်ခံတည်ကြည့်မယ်ဆိုလို့ရှိရင်ဒါအပြင်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အပါအဝင်ဒီကြေအဝင်ရည်တည်နေတဲ့နိုင်ငံရေးပါတီကြီးများကိုအကြီးအကျယ်ကိုစိန်ခေါ်လိုက်တာပါပဲ။ဆိုတော့ကျွန်တော်တို့ကတော့ဒီမြေသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်ကိုဟိုဆောင်ပြီးတော့ကြည့်မယ်လိုအပ်တာတွေအားပေးကူညီမယ်မြေသားဒီမိုကရေစီဖွဲ့ချုပ်ကလည်းမကြခင်အချိန်တွေမှာဟိုတိကျပြတ်သားတဲ့ဆုံးဖြတ်ချက်တစ်ခုကိုချဖို့အချိန်ကိုရောက်ကိုရောက်လာပြီပေါ့ဗျာအဲ့လိုပဲကျွန်တော်တို့တွေ့မြင်ရမှာပါပဲ
စစ်ဆိုးရွားကပြဋ္ဌာန်းလိုက်တဲ့ရွေးကောက်ပွဲဥပဒေအရဆိုရင်နိုင်ငံရေးအခြေအနေတွေဟာပိုပြီးဆိုးရွားလာနိုင်မှုရှိတယ်လို့မြန်မာနိုင်ငံရေးလေးလာနေသူတွေကသုံးသပ်ကြပါရဲ့ရှင်